အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့အရှိတောင်အာရှနိုင်ငံများအာဆီယံအဖွဲ့ဟာလွတ်လပ်ပွင့်လင်းမြင်သာတရားဝါပြောပြီးလုံခြုံမှုရှိရှိနဲ့အပြန်အလှန်ချိတ်ဆက်ဆောင်ရွက်မှုရှိတဲ့ချန်ခိုင်တန်ဆွမ်းတဲ့အင်ဒိုပစိဖစ်ဒေသဖြစ်လာဖို့ဘုံတူညီတဲ့ညွှန်မှန်းချက်တစ်ခုထားရှိထားပါတယ်
။ That means a region where countries are free to choose their own path.
ဆိုလိုတာကနိုင်ငံတွေဟာသူတို့ရဲ့ကိုယ်ပိုင်လမ်းကြောင်းနဲ့သူတို့ရဲ့မိဖက်နိုင်ငံတွေကိုလွတ်လပ်စွာရွေးချယ်ခွင့်ရှိတဲ့ဒေသဖြစ်လာဖို့ဆိုလိုတာပါပြဿနာတွေကိုပုံမှန်လေးလေးကင်တွယ်ဖြေရှင်းတာစီမင်းစည်းကမ်းတွေကိုပွင့်လင်းမြင်သာချမှတ်ပြီးတရားမျှတစွာကျင့်သုံးတာကုန်စည်ကူးတန်းရောင်းဝယ်ရေးမှာပဲဖြစ်ဖြစ်စိတ်ကူးစိတ်တမ်းတွေဖလှယ်ရမှာပဲဖြစ်ဖြစ်လူတွေကူးလူသွားလာရမှာပဲဖြစ်ဖြစ်လွတ်လွတ်လပ်လပ်နဲ့တရားဥပဒေတိုင်းနှီးလန်းတခြားဖြစ်စေတဲ့data ji phit la bo ba
if you look at the asean agenda when it comes to tackling the climate crisis
asean ye shi long ngan sin le ga ya thi ru a chat de kain twe phie shin ya ma bae phit phit pyan le phie phyo mye swae in pyet tin ya ma bae phit phit ka ba cha ma yi san ya pyatana rwe go phie shin ya ma bae phit phit a che kan a sao au pinya yi taip pan ne ni pinya digital siwa ye di ne pe rwe a long ma american pi daw su ha အာဆီယံနဲ့နက်နက်ရှိုင်းရှိုင်းထိတွေ့ဆက်ဆံနေပါတယ်ကျွန်တော်တို့ဒါကိုတကယ်ကိုအယုံစိုက်လှုပ်ဆောင်နေတာပါကမ္ဘာလုံးဆိုင်ရာကူးသန်းရောင်းဝယ်ရေးနဲ့ချိတ်ဆက်မှုမှာအင်မတန်အရေးပါတဲ့တောင်တရုတ်ပင်လယ်တွင်းလွတ်လပ်စွာရေကြောင်းပွားလာခွင့်နဲ့လေကြောင်းပြန်သန်းနိုင်ခွင့်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့လဲ American ပြည်ထောင်စုကတန်ဋိဌာန်ချထားပါတယ်American ပြည်တော်စုဟာနိုင်ငံအားလုံးရဲ့အကျိုးစီးပွားဖြစ်တဲ့ထိုင်ဝမ်ရေလက်ကြားမှာရင်းရင်းနဲ့တည်ငြိမ်ရေးကိုထိမ့်သိမ့်ဖို့လဲကြိုးစားနေပါတယ်။နိုင်ငံတကာဥပဒေနဲ့အညီအာဆီယံရဲ့ကျင့်ဝတ်ဆိုင်ရာညှိနှိုင်းဆွေးနွေးမှုကိုကျွန်တော်တို့ထောက်ခံပါတယ်။ကျွန်တော်တို့ဟာဘုံမြဝေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းပြီးထူးခြားတကြမှုရှိတဲ့ဒီဒေသကြီးတစ်ခုလုံးရဲ့ဂတိကဝတ်တွေကိုအကောင့်ထဲပေါ်ဆောင်ခြင်းအဖြစ် American နဲ့အာဆီယံနိုင်ငံတွေဟာဒီအခြေခံမူတွေကိုအတူတကွအောင်မြင်ပြီးမြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။